ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျောလင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့တိမ်သိမ်းစိုးကွယ်ဒုက္ခနာကိုကို
မျောလင့်ခြင်းအတန်တော်တာရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညည့်ရလေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။တောတာရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာကျမ်းမာဖို့အတွက်လေကောင်းလေသန့်ရှုရှိုက်ပါဆိုတဲ့အသိပညာပေးအကြောင်းအရာလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်လူတွေဟာအစမစားပဲတရင်ငါဘက်ကနေ၆ဖက်အထိအသက်ရှင်နိုင်ပါတယ်။ရီမတောက်ပဲရဲ့အနေငယ်သာအသက်ရှင်နိုင်ပါတယ်။ဒါပေမဲ့လေးမရှူပဲမိနစ်အနေငယ်သာအသက်ရှင်နိုင်ပါတယ်။လေကောင်းလေတန်ကကိုယ်စိတ်နှစ်ပါးကိုလန်းဆန်းကြည်လင်စေပြီးလေကောင်းလေတန်ရှုရှိုက်ပေးခြင်းအပြင်သွေးလည်ပတ်မှုကောင်းမွန်ကခန္ဓာကိုယ်ကိုလန်းဆန်းအားကောင်းစေပါတယ်။ဒါအပြင်အာရုံကြောတွေကိုပျော့ပြောင်းစေပြီးစိတ်ကိုတည်ငြိမ်စေကာခက်ရင်းကိုလည်းကောင်းစေပါတယ်။လေကောင်းလေတန်ရှုရှိုက်ပြီးတဲ့အတွက်ကြောင့်အစာချေမှုကိုအထောက်အကူပြုပြီးလေကောင်းလေတန်ရရှိတဲ့အိတ်ခံကနှိမ့်ချိုက်စွာအိပ်ပျော်မှုတွေကိုဖြစ်ပေါ်စေပါတယ်။သောတာရှင်များရှင်ပြန်ပြတက်တန်းတစ်ခုအတွင်းမှာအစုပ်ကအချိန်ပေါင်းတန်း600ကျော်အသက်ရှူပါတယ်။ကျမတို့အနေနဲ့ဘယ်နေရာမှာနေထိုင်ပြီးဖြစ်စေကျမတို့ရဲ့အစုပ်ထဲမှာရှိတဲ့အိတ်ငယ်လေးတွေကနှွေးထွေးဆွဆူပြီးဖုံမို့အငွေ့အသက်ကင်းတဲ့လေးကိုလိုအပ်နေပါတယ်။ကျမတို့အနေနဲ့မှန်ကန်စွာအသက်ရှူဖို့လိုအပ်ပါတယ်။ခန္ဓာကိုယ်အနေအထားမှန်ကန်စွာနဲ့နေထိုင်တာအသက်ပြင်းပြင်းရှုခြင်းအပြင်လေကောင်းလေတန်တွေကအစုပ်ထဲအထိရောက်ရှိနိုင်ကြပါတယ်။အတန်ထွက်ပြီးစာဖတ်တာတချင်းဆိုတာလှေကားဒါမှမဟုတ်တောင်ကုန်းတက်တာတွေကအဆုတ်ရလှုပ်ရှားမှုကိုပိုမိုအားကောင်းလာစေပါတယ်။အသက်ရှူလေ့ကျင့်ခန်းကိုပြုလုပ်တဲ့အတွက်လေကောင်းလေတန့်တွေကိုပိုမိုရှူသွင်းနိုင်ပြီးလေဆိုးလေပုတ်တွေကိုပိုပြီးတော့ရှူထုတ်နိုင်ပါလိမ့်မယ်။သွန်တရှင်များရှင်ရှူသွင်းတာထက်ရှူထုတ်မှုပေါ်ပိုမိုအာရုံစိုက်ရပါမယ်။များများရှူထုတ်နိုင်မှများများရှူသွင်းနိုင်မှာဖြစ်ပါတယ်အထူးသဖြင့်နွမ်းလျားတာစိတ်သောကရောက်တာစိတ်ဖိစီးမှုရှိတာခေါင်းကိုက်တာတွေဖြစ်တဲ့အခါအသက်ပြင်းပြင်းရှူတဲ့လေးချင်ခံတွေကိုပြုလုပ်ရမှာဖြစ်ပါတယ်ကိုယ်ခန္ဓာအနေထားကိုအမှန်ကန်အောင်လေးချင်ပါမမတ်ရက်ပြီးမမတ်ထိုင်ပါပခုံးတစ်ဖက်ကိုနောက်ကိုဆွဲပြီးအောက်ချပါဒီကလက်ပြင်းနှချောင်းကဆူလာပြီးရင်ဝမ်းချကြွက်သားကလွတ်လပ်စွာလှုပ်ရှားနိုင်မှာဖြစ်ပါတယ်။သောတာရှင်များရှင်အိမ်ထဲမှာရတဲ့လေထုကအညစ်အကြေးတွေကိုဖယ်ရှားပစ်နိုင်မှုမရှိပါဘူး။သွေးသားတွေကိုကျန်းမာစေမှုမရှိပါဘူး။မှန်ညာနဲ့ဆုံးဖြတ်ချက်တွေကိုညံ့ဖျင်းစေပါတယ်။စိတ်တော်ကဖိစီးမှုရှိစေပြီးဖိစီးမှုဟော်မုန်းတွေကိုတိုးပွားစေပါတယ်။အိမ်ပြမှာရရှိတဲ့လေတူးကခန္ဓာကိုယ်ရဲ့ဆွန့်ပြစ်အညစ်အကြေးတွေရဲ့သုံးပုံတစ်ပုံအထိဖယ်ရှားပေးပါတယ်။သွေးသားတွေကိုကျန်းမာစေပြီးစိတ်ကြည်လင်စေပါတယ်။အာရုံကြောတွေကိုတည်ငြိမ်စေပြီးဟော်မုန်းတွေနိုးကြစေကာနာကျင်မှုဝေဒနာတွေကိုတတ်တာစေပါတယ်။တော်တာရှင်များရှင်မြို့ကြီးတွေမှာနေထိုင်တာထက်ကျေးလက်မှာနေထိုင်တာကကျန်းမာရေးအတွက်ပိုမိုကောင်းမွန်ပါတယ်။ ကျမ်းမာရေးရှုထောက်ကကြည့်ရင်မြို့ကြီးတွေမှာရှိတဲ့မိခိုးတွေနဲ့ဖုံမုတ်တွေကအလွန်မှလေထုကိုညှဉ်းနှံစေပါတယ်တော်တာရှင်များရှင်လေကောင်းလေတန့်ကိုရှုရှိုက်ပေးခြင်းကအဆုတ်ကိုကျန်းမာစေပြီးတန့်ရှင်းစင်ကြယ်စေပါတယ်သွေးသားတွေကိုလည်းတန့်စင်စေပြီးအဆုတ်အားကိုပိုမိုကောင်းမွန်စေပါတယ်တော်တာရှင်တို့အနေနဲ့လေကောင်းလေတန့်ကိုရှုရှိုက်ခြင်းအပြင်ကျန်းမာပျော်ရွှင်တဲ့ဘဝအတ္တတာကိုပိုင်ဆိုင်ရယူနိုင်ကြပါစေတော်တာရှင်များအားလုံးကျန်းမာသူကဖျားဖျားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်
ကိုတိတ်ခါတော့ရတမဆရာဦးတိမောင်ဆန်းမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ချက်တော်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါ။မင်္ဂလာပေါင်းနေပြေဝဆုံနေကြပါစေ။ဆက်လက်ပြီးတော့ကြားနာရမယ့်သတင်းစကားကတော့အရေးတူပြုတင်တော်သတင်းစကား။ဒီနေ့ကျွန်တော်ဘာကိုအရေးတူပြုပြီးတော့အသက်တာကိုမှတို့ရှင်စင်ကျင်တုံတရားအနေနဲ့နားထောင်ကြရမလဲ။ဘယ်သတင်းစကားကိုကျွန်တော်နားထောင်ပြီးတော့အသက်တာမှာတို့ရှင်ဆင်ကျင်ကြမလဲချစ်တဲ့မိတ်ဆွေပေါင်းတို့ ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာအလင်းမီကျွန်တော်ရဲ့ဘဝကိုအကောင်းဆုံးချိန်ချက်လုပ်နိုင်ဖို့ရန်အတွက်အရေးတူပြုတင်တော်တဲ့စကားအားဖြင့်ယနေ့နာတော်တာဆင်ကြပါစို့။ယနေ့ကမ္ဘာစီးပွားရေးနိုင်ငံရေးပညာရေးကျန်းမာရေးလူမှုရေးဒီအားလုံးတို့ဟာဆိုရှင်ကျွန်တော်တို့မျက်မှောက်အချိန်ကာလမှာဖြစ်ပျက်ပြောင်းလဲနေကြောင်းမြင်တွေ့ရမှာဖြစ်ပါတယ်။ကမ္ဘာစီးပွားရေးကိုကိုကျိုးအားတဆန်တဲ့ဝိသမလောဘကမတရားလွှမ်းမိုးထားပြီးတော့ကမ္ဘာလူမှုရေးကိုတော့အာဓမ္မယာကမှအနိုင်ယူထားနေစင်မှာကမ္ဘာဘာသာရေးမှာတော့မိစ္ဆာဓမ္မရဲ့အယူနဲ့စိတ်သဘောထားတွေကလွှမ်းမိုးထားကြောင်းကျွန်တော်တို့တွေ့မြင်ရတဲ့ကာလလည်းဖြစ်ပါတယ်လူသားတွေရဲ့ဝိသမလောဘကြောင့်တဘာဝတရားဖောက်ပြန်ခြင်းအာဓမ္မယာကအလိုကိုလိုက်ခြင်းအပြင်ယောဂသည်များထွက်ပေါ်လာကြပါတယ်မိစ္ဆာဓမ္မရဲ့အယူအဆကြောင့်အချမ်းပဲအလုတ်ရက်များတိုးပွားလာပြီးတော့ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးဟာအာမေဂရုံနဲ့သမိုင်းကာလရဲ့အဆုံးကိုချင့်ကပ်လာတဲ့ရရှိနေပြီဆိုတာကိုတွေ့နေရပြီမိတ်ဆွေပေါင်းတို့ယနေ့မှစပြီးတော့ပြင်ဆင်ထားတဲ့တရားဟောချက်အားလုံးကိုနေ့ရက်စဉ်တိုင်းမိတ်ဆွေတို့ကိုသတင်းကောင်းပေးသွားမှာဖြစ်ပါတယ်အဓိကပေးသွားမယ့်သတင်းကောင်းကတော့ကောင်းကင်တမန်၃ပါးထံမှသတိပေးထားတဲ့သတင်းစကားတွေကိုအသေးစိတ်တင်ဆက်သွားမှာဖြစ်ပါတယ်တရားတော်အားလုံးကိုကျွန်တော်အားလုံးနားထောင်ပြီးတော့ကျွန်တော်ရဲ့ဘဝတတမှာသိရှိတဲ့အချိန်ကနေစပြီးတော့မိမိတို့တဦးစီရဲ့အတ္တတာမှာပြင်ဆင်မှုတွေထူးခြားလာနိုင်မယ်လို့လည်းပဲကျွန်တော်မျှော်လင့်ပါတယ်အဓိကအားဖြင့်ကတော့ဗျာဒိတ်ကျမ်းခန်းကြီး14နဲ့ပတ်သက်တဲ့အရေးကြီးတဲ့အဓိကအကြောင်းအရာစေချက်ကိုယနေ့ကျွန်တော်လေ့လာသွားကြမှာဖြစ်တယ်ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီး14ပိုင်းငယ်6ကနေ9ပါမြေကြီးပေါ်မှာနေတော်သူတည်းဟူသောအသီးသီးပါသာတကားကိုပြောသောလူမျိုးနွယ်ခတ်သိန်းတို့အားသာဝရဧဝံတရားကိုဟောရသောကောင်းကင်တမန်တစ်ပါးကဘုရားသခင်ကိုကြောက်ရွံ့၍ချီးမွမ်းကြလောတရားစီရင်တော်မူသောအချိန်ရောက်လာပြီကောင်းကင်မြေကြီးသမုတ်တရားနှင့်စမ်းရည်တွင်တို့ကိုဖန်ဆင်းတော်မူသောအရှင်ကိုကိုးကွယ်ကြလောဟုကြည်တော်တန်နှင့်ပြောဆို၍ကောင်းကင်အလယ်၌ပြန်ဝဲလျက်ရှိသည်ကိုငါမြင်၏ပထမကောင်းကင်တမန်ရဲ့သတင်းစကားပဲဖြစ်တယ်မိတ်ဆွေမြေကြီးပေါ်မှာနေတော်သူတည်းဟူသောအသီးဘာသာစကားကိုပြောတဲ့လူမျိုးနွယ်ခတ်သိန်းတို့ကိုဟောရမယ့်သတင်းစကားပဲဖြစ်ပါတယ်ယုံကြည်သူဖြစ်စေမယုံကြည်သူဖြစ်စေအသင်းတော်ကတာဝန်ယူပြီးတော့ဟောရမယ့်သတင်းစကားဖြစ်တယ်ဒါကြောင့်ကျွန်တော်ကတာဝန်ယူပြီးတော့ဟောသွားမှာဖြစ်ပါတယ်ဒုတိယကောင်းကင်တမန်တစ်ပါးကဆက်ပြီးတော့အခန်းငယ်၈မှာကောင်းကင်တမန်တစ်ပါးကလည်းဘာဗလုန်မြို့ကြီးပြိုလဲပြီမိမိမတရားသောမေတုံဤအစိတ်တောက်ဒီဟုသောစပြည့်ရေကိုလူအမျိုးအပေါင်းတို့အားတိုက်လေပြီးသောဘာဗလုန်မြို့ကြီးပြိုလဲပြီဟုလိုက်၍ပြောဆို၏ဒုတိယကောင်းကင်တမန်ရဲ့သတင်းစကားကတော့ခရစ်တော်ကိုယုံကြည်လက်ခံထားပြီးတဲ့နောက်ပိုင်းမှာစာတန်ရဲ့လက်စားခြင်းကိုခံနေရတဲ့ကျွန်တော်တို့အသင်းဝင်သူနဲ့ခရစ်ယာန်ကြီးကိုအားလုံးတို့ကိုဟောရမယ့်သတင်းစကားပဲဖြစ်ပါတယ်ဒုတိယကောင်းကင်တမန်တစ်ပါးရဲ့သတင်းစကားကိုတော့လူမျိုးနွယ်ခတ်သိမ်းထံမှသွားဟောမယ်ဆိုရင်နားလည်မှာမဟုတ်ဘူးဝိညာဉ်ရေးဖောက်ပြန်တဲ့ဣသေလလူမျိုးတွေရွေးချယ်ပြီးတော့တာဝန်ထမ်းဆောင်ဖို့ရန်အတွက်ပြက်ကွက်တဲ့ခရိယန်တွေကိုဟောပြောဖို့သတင်းစကားပဲဖြစ်ပါတယ်တတိယကောင်းကင်တမန်တစ်ပါးကဆက်ပြီးတော့အခန်းငယ်၉မှ၁၂ကိုကြည့်လိုက်တဲ့အခါမှာထိုမှတစ်ပါးတတိယကောင်းကင်တမန်ကအကျဉ်သူသည်တားရနှင့်သူ၏ရုပ်ထုကိုကိုးကွယ်၍ဘုရားသခင်၏တစိမ့်လက်မှတ်ကိုနဖူး၌ခံသည်ဖြစ်စေလက်၌ခံသည်ဖြစ်စေထိုသူသည်ဘုရားသခင်၏ဒေါသဖလား၌လောင်းသောအမျက်သောစပြည့်ရည်စစ်ကိုတောက်ရလိမ့်မည်တန်ရှင်သောကောင်းကင်တမန်တို့ရှိသိုးငယ်ရှိမှတန်ရှင်သောကောင်းကင်တမန်တို့ရှိသိုးငယ်ရှိတွင်ကန့်နှင့်ရောသောမီးထဲမှပြင်းစွာသောညင်းဆဲခြင်းကိုခံရလိမ့်မည်ထိုညစ်ဆဲခြင်း၏မိခိုးသည်ကဘာဆက်ဆက်တက်လျက်ရှိ၏။တာယနှင့်သူ၏ရုပ်ထုကိုကိုးကွယ်၍သူ၏နာမတစိ့ကိုလက်မှတ်ကိုခံတော်သူတို့သည်နေညမပြတ်တက်တာရမရဟုလိုက်၍ကြီးတော်တန်နှင့်ပြောဆို၏။ဖယားသခင်ပြည့်တော်တို့ကို၎င်းယေရှု၏ယုံကြည်ခြင်းကို၎င်းစောက်ရှောက်သောတန်ရှင်းသူတို့သည်ဤရာ၌သီးခံเสียကြောင်းရှိ၏ဆိုပြီးတော့တတိယကောင်းကင်တမန်ရဲ့သတင်းစကားကိုလည်းပဲပေါ်ပြထားတာတွေ့ရနိုင်မယ် တယောက်ချစ်တဲ့မိတ်ဆွေပေါင်းတို့ကောင်းကင်တမန်အသုံးပါသတင်းစကားကိုတော့ကျွန်တော်နေနဲ့ချစ်တဲ့မိတ်ဆွေတို့ကိုနေရစင်တိုင်းတရားဟုတ်ချက်အပိုင်းပိုင်းလေးတွေနဲ့ပိုင်းချပြီးတော့တင်ဆက်သွားမှာဖြစ်တယ်။ဒါကြောင့်ထာဝရဧကရီသတင်းစကားဆိုတာပါလေကောင်းကင်တမန်အသုံးပါကဘယ်အရာကိုပုံဆောင်တာလဲကောင်းကင်အလယ်၌ပြန်ဝဲရခြင်းအကြောင်းကဘာကိုဖော်ပြတာလဲဖရာသခင်ကိုကြောက်ရွံ့ခြင်းကဘာကိုဆိုလိုတာလဲဖရာသခင်ကိုဘယ်နည်းဘယ်ပုံအားဖြင့်ချီးမွမ်းရမလဲကျွန်တော်တို့ကိုတရားစီရင်နေတယ်ဆိုတာဘာကြောင့်စီရင်နေတာလဲဖန်ဆင်းခြင်းကိုဘယ်လိုနည်းနဲ့ဝိပုကိုးကွယ်ရမလဲဘာဗလုန်မျိုးကြီးကဘယ်မှာလဲဘာဗလုန်ရဲ့မတရားသောမေတုံနဲ့ဘာဗလုန်အစိတ်အတောက်စပြည့်ရေဆိုတာဘာလဲလောကသားနဲ့အုပ်ဆိုးသူရှင်ဘရင်တွေကဘယ်သူတွေလဲသားရဲကဘယ်မှာလဲသားရဲဤရုပ်ထုစင်းတုတွေကဘာတွေလဲသားရဲ့အမတ်တစိတ်ကဘာတွေလဲသားရဲ့နံပါတ်နာမည်ကဘာလဲဘုရားသခင်ဤအမျက်တော်ဖလားဆိုတာဘာကိုဆိုလိုတာလဲတန်ရှင်းသူရဲ့တီးခန့်ခြင်းကဘာလဲသခင်ခရစ်တော်ရဲ့ယုံကြည်ခြင်းကဘာလဲ134400အမတ်နံပါတ်စင်ကဘယ်သူတွေလဲเนาะအမတ်စင်နံပါတ်တွေကဘယ်သူတွေလဲတီးတီးဖြစ်စေမတီးတီးဖြစ်စေသားရဲကိုမြည်တိနည်းနဲ့ကိုးကွယ်နေကြတာလေစတဲ့မိခွန်းတွေကိုကျွန်တော်ဒီနေ့ကနေစပြီးတော့လေ့လာသွားကြမှာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ရဲ့ထာဝရကံကြမ္မာဖြစ်တဲ့ကောင်းကင်တမန်3ပါးရဲ့သတင်းစကားအသေးစိတ်ကိုတော့အလေးထားပေးဖို့ရန်အတွက်တိုက်တွန်းအားပေးလိုပါတယ်။ဒီတော့ကြောင့်ချစ်တဲ့မိတ်ဆွေများဧဒူရာလေးလိုင်းကနေမှနေ့စဉ်နဲ့ရက်မြတင်ဆက်သွားမယ့်ဒီသတင်းစကားတွေကိုကျွန်တော်အားလုံးကအရေးတယူပြုတ်ပြီးတော့နာတော်တာဆင်ခြင်းအပြင်ကျွန်တော်ရဲ့အသက်တာမှာကောင်းကင်တမန်သုံးပါးရဲ့သတင်းစကားဟာကျွန်တော်ကျွန်မအတွက်အရေးတယူတကယ်ပြုတ်ရမှာပါလားဆိုတာကိုသိရှိနားလည်သဘောပေါက်ဖို့ရန်အတွက်ကျွန်တော်အနေနဲ့ဆက်လက်ပြီးတင်ဆက်သွားမှာဖြစ်တယ်။အဲဒီကြောင့်ယနေ့ကနေစပြီးတော့ချစ်တဲ့မိတ်ဆွေများအားလုံးဒီသတင်းစကားတွေကိုနာတော်တာဆင်ခြင်းအပြင်စိတ်ချမ်းသာကိုယ်ကြီးကျမ်းမာခြင်းဖြစ်ဖြစ်ရရှိခံစားရမှာမကဘဲနဲ့ထာဝရဘုရားရှင်ရဲ့ပေးသနာတော်မူသောကောင်းချိုးချမ်းသာဖြစ်တဲ့ထာဝရအသက်တရဘုရိတအောင်သူတို့ရဲ့အသက်တာကိုတည်ဆောက်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒလိုပြုလိုက်ပါတယ်။အားလုံးပေါ်မှာဘုရားကောင်းချီးချပေးပါစေ။
ဒီနေ့မှာတော့အာဟာရပြည့်တဘာဝအစားအစာဆိုတဲ့အကြောင်းအရာကိုကလေးတို့အတွက်တင်ဆက်ပေးမယ်နော်ကလေးတို့ရေကလေးတို့ကိုအာဟာရပြည့်ဝတဲ့အစားအစာနဲ့ယောဂရစေတဲ့အစားအစာအကြောင်းပြောပြမယ်နော်လူသားတွေအတွက်အားရှိတဲ့တဘာဝအာဟာရပြည့်အစားအစာတွေစားသုံးစီခြင်းနဲ့ဘေးအန္တရာယ်ဖြစ်စေတဲ့ယောဂရစေတဲ့ဓာတုဆိုးစေးပါတဲ့နိုင်ငံသားကလာတဲ့အစားအစာတွေမစားစီခြင်းဘူးကွယ်အလွယ်တကူဝယ်ရတဲ့တရုတ်ပြည်ကမုံပဲသေးစားတွေဝယ်စားကြတာယောဂရကြတယ်လို့ကြားသိနေရတယ်။စားပြီးချက်ချင်းယောဂမရသေးခင်တောင်မှတဖြည်းဖြည်းမှလည်းယောဂရတတ်တဲ့။စားစရာချူချင်းမုံတွေကိုမက်မောအောင်လှလှပပထုတ်ပိုးထားကြတယ်။အာဟာရတော့မဖြစ်ဘူး။ဝယ်ယူစားပြီးရင်လည်းစကူခွန်ပလတ်စတစ်ခွန်တွေကိုလည်းကလေးတို့စီကမ်းမဲ့စွာပြစ်မိကြတယ်မဟုတ်လား။စီကမ်းမဲ့အမိုက်မပြစ်မိဘူးလေ။တတိပေးမယ်နော်လိမ္မာတဲ့ကလေးတွေဖြစ်စီခြင်းနဲ့ကျန်းမာတန်ဆွမ်းတဲ့ကလေးတွေဖြစ်စီခြင်းနဲ့ပြီးပါမှာစီကံမဲ့တင်သွင်းလာတဲ့အစာအစာမုန့်တွေမှာဓာတုဆိုးဆီးတွေပါလို့ယောဂါရတဲ့အနာတွေဖြစ်တယ်ဂျယ်လီတွေစားတော့ဥထဲမှာတောင်နေတက်တယ်အစာအထုတွေမို့အစာမကြေဘူးဘိုင်းနာတယ်ခန္ဓာကိုယ်အတွက်အာဟာရမဖြစ်ဘူးပေါ့စားသုံးဖို့မသင့်တော်လို့တရုတ်ပြည်ကနှုံမုန့်တွေကဘာမှာပြန်သိမ့်နေရပြီဆိုးရိုးတွေရတဲ့အတူအပအစာအစာတွေမစားသုံးစေချင်ဘူးကလေးတွေစားဖို့လူကြီးတွေပါစားဖို့ကြေးရွာထွက်အစာအစာတွေအများကြီးရှိပါတယ်အဲ့ဒီအစာအစာတွေကအာဟာရပြည့်ဝတယ်ကို့မြေမှာစိုက်ပျိုးထားလို့လည်းရတယ်ပြောင်းဘူးမြေပဲပဲအမျိုးမျိုးစိုက်လို့ရတယ်ပြောင်းဘူးဆိုရင်ပြုတ်စားဖုတ်စားကြော်စားအမျိုးမျိုးလုပ်စားလို့ရတယ်လीမြေပဲဆိုရင်လည်းမြေပဲပြုတ်မြေပဲလောကစွန်းဥဆိုရင်လဲပြုတ်စားကြော်စားနောက်ပြီးထမ်းမြင့်မြင့်ပေါ်တဲ့ထမ်းမြင့်ပေါက်ကလေးတွေကိုလဲဖုတ်စားလို့ရတယ်ပြုတ်စားလို့ရတယ်လीဒီလိုအစားအစာတွေအပြင်မြမမုံတွေအများကြီးရှိသေးတယ်အရာတွေကဘာယောဂါမှမရဘူးအာဟာရပြည့်ဝတယ်ကျန်းမာတန်ဆွမ်းတယ်အရာအမောင်းကောင်းတယ်အသားရည်စုပြီးတောက်ပါတယ်ရုပ်စင်းလှပတင်နေတယ်ညံကောင်းစီတယ်ကျန်းမာတန်ဆွမ်းညံရည်မြင့်မှတိုင်းပြည်အတွက်အင်အားပြည့်ဝတယ်ပြည်သူပြည်သားကောင်းတွေဖြစ်လာကြမယ်လीဒေါ်လေးတို့ငငယ်တုန်းကတော့မိဘတွေကပဲကိုကျွေးတယ်ပဲနီပြုတ်ပဲလွန်းပြုတ်စတော်ပဲပြုတ်ပဲဆွမ်းငုံပြုတ်ပဲကိုမျိုးစုံအောင်လှုပ်ကျွေးတယ်ပဲကပရိုတင်းထက်ကျွဲဝတယ်အခုဖြစ်နေတာကလူလက်လူကြီးဖုံကြီးရဟန်းကအစအတော်များများယောဂါရစေတဲ့ကွန်စားချင်းကိုပြုတ်နေကြတယ်ကွန်စားချင်းကပစောင်းကင်စာရစေတယ်ကွန်ရတဲ့ထည့်ထားတဲ့ဆေးကဓာတုဆေးတွေပါလို့ယောဂါရတယ်အသေး60တဲ့လို့ဒေါ်လေးကစောင်းမတစ်ခုမှဖတ်လိုက်ရတယ်။ကိုင်းဒီမိုတက်တွေထည့်ထားလို့ယောဂါရပြန်နေစိုးကျိုးတွေကြီးပဲရတာပေါ့။ဒါအပြင်စားတဲ့သူတွေကနေရအနဲ့ကိုင်းစရီတွေထွေးတော့မြစ်ပတ်လို့အယုတ်ဆိုးလာတယ်ခွဲ့။အဲ့ဒီတော့ကလေးတို့ရေအာဟာရပြည့်ဝတဘာဝအစားအစာတွေဒေါ်လေးတို့မြေယာတွေမှာစိုက်လို့ရတယ်လို့ပြောခဲ့ပြီးနော်။ကလေးတို့ကတဆင့်ကလေးတို့မိဘတွေဆွေမျိုးတွေရက်ရွာလူကြီးတွေကိုပြောပြပေးပါကွယ်။စားစရာအရွက်အတိအပင်တွေစိုက်ကြဖို့တိုက်တွန်းပါကွယ်။ဇီးပြူပင်ဆိုရင်အစစ်ပစ်ထားရုံနဲ့အပင်ပေါက်တီးတီးတယ်။ဇီးပြူသီးကစီဗစ်ပါ။အာဟာရအတော်မြင့်နေ။ဘူးသီး၊ခရမ်းသီး၊ခွဲသီး၊ပဲသီး၊တီးနှံစုံစိုက်ပြီးအဲ့ဒီအတီးနှံတွေဟင်းချုံမို့မတုံးပဲကြော်ချက်စားကြပါ။ထူးကဲတဲ့အာဟာရတွေရလိမ့်မယ်။ကလေးတို့ရေအာဟာရပြည့်ဝတဲ့အစာနဲ့ယောဂါရစေတဲ့အစာခွဲခြားသိပြီးဆိုတော့ကျောင်းဖွင့်ရဲ့ကျောင်းမုံဆိုင်တွေမှာငပြောသည်ပြောင်းဘူးပြုတ်ကစွန်းဥပြုတ်မလကာသည်တို့ပဲဝယ်စားကြနော်တရုတ်မုတ်တွေကိုဝယ်မစားကြနဲ့နော်စီဆိုးထားတဲ့တရက်သီးစိတ်ဂွေးသီးမယန်းသီးစိတ်တွေလည်းမစားကြပါနဲ့ကွယ်ဒေါက်တာရှင်များရှင် ဒီအစီအစဉ်လေးကိုတော့အောင်ပင်လေလူမှုပတ်ဝန်းကျင်မဂ္ဂဇင်းအတွဲကိုအမှတ်55မှာစာရေးဆရာကြီးလှထွန်းတဘာဝရေးသားထားတဲ့အရာကိုကလေးများဘူးတုဒ္ဒရစီရင်တင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်
Asha Radio Make the love concept the God at the China Nasin Naisebo Your Linjin Atta Radio Nima Asha Radio The Ding Dong Linja Jaya Zebo Mesa Day Your Linjin Radio
တရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွားချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656296336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846489ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။